life ကိုလောက်ရတဲ့ရွေးချက်ကလေးတွေရှိရပါတော့အဲဆိုတော့ပထမအဦးဆုံးရွေးချက်ကတော့ကျွန်တော်စီကိုတော်တော်များများလာမေးကြတာက CDM လုပ်တဲ့သူတွေအများစုများတယ်ဆိုတော့ဘာပြဿနာတွေဖြစ်ကြရလဲဗောနော်ဆိုတော့တချို့ကကြတော့လဲအခုအချိန်မှာဒီပြည်တွင်းထဲမှာနေလို့အဆင်မပြေတော့ဘူးသွားရတော့ဗောနော်ဘယ်ကိုသွားရမှန်းလည်းမသိဘူးဒုက္ခရောက်နေကြတယ်နောက်တစ်ခုကကြတော့မသွားလို့ကမဖြစ်တော့ဘူးဆိုတော့တချို့ CDM တွေရှိတယ်တချို့ကြတော့စာဝန်တွေခက်ခဲလာကြတယ်ဆိုတော့သွားမှရအောင်တနေရာကိုသွားมาရအောင်အဲထိုင်းလောက်သုံးဖို့ရင်တခြားနိုင်ငံတခုကိုသွားလို့အဆင်ပြေမလားဆိုပြီးတော့ဟောမေးကြတယ်ရှိတယ်အဲနောက်တစ်ခုကျတော့ပြဿနာရှိတာကကျတော့သူတို့အကန့်ကောင်းတဲ့လူတွေပေါ့နော်တို့တပြင်အဲတချို့နိုင်ငံကြီးတမိုင်းနဲ့ရင်းနေတယ်အဲတချို့လည်းဟိုနည်းနည်းပေါ့ပေါ့ရောက်ရှိတဲ့လူတွေနဲ့တည်တယ်ပေါ့နော်အဲ့လိုလူမျိုးတွေကျတော့လူတွေကိုရောက်သွားကြတာမျိုးရှိတယ်အဲတချို့ကျတော့လည်းဘယ်ရနေစားမှမသိဘူးဘာလို့အောင်မသိဘူးဆိုတဲ့လူမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့လိုလူမျိုးတွေအဲ့အတွက်ကျွန်တော်ကဒီ live ကိုလုပ်တာဖြစ်တယ်ဆိုတော့ဟိုအဲ့ဒီလူတွေအတွက်အတိတ်ကဦးစားပေးပြီးလုပ်တာပေါ့နော်တချို့ကြတော့ okay ဒီသွားတယ်လာတယ်ကိစ္စတွေဘောင်းနဲ့မဆိုင်ပြဿနာမရှိပါဘူးဒီ live ကအဲ့ဒီလူမျိုးဟိုပုံကုန်တဲ့ရွေတာမဟုတ်ဘူးတကယ်ခက်ခဲနေတဲ့ CDM တွေနောက်ပြီးတော့ဒီဘာလို့အောင်မှမသိတဲ့ CDM တွေလမ်းပြောင်နေတဲ့ CDM တွေအတွက်ဒီဟာကရွေတာဖြစ်တယ်လက်ရှိအချိန်မှာကျွန်တော်ဒေါ်လာရေးဟိုအစပိုင်းကတော့ CDM တွေကိုအများကြီးကျွန်တော်တို့ပြောကြတယ်အားပေးကြတယ်ဒါပေမဲ့အခုနောက်ပိုင်းမှာကျတော့ CDM တွေကိုလူတွေကမေ့တလောင်နီးနီးဖြစ်နေပေါ့နော်တချို့ဆိုရင်လည်းတော့ဒုက္ခရောက်နေကြတဲ့အားကိုကျွန်တော်ကြားရတယ်ညင်ရတယ်တချို့ကြတော့ဟိုငကလုံးကတော့ပတ်စံထောက်ပံ့ထားတာရှိတယ်ဒါပေမဲ့နောက်ပိုင်းလုံးဝကိုမရက်လိုက်တာမျိုးရှိတယ်ပေါ့နော်ဆိုတော့အဆင်မပြေကြဘူးပေါ့ဒါပေမဲ့ CDM လို့ပြောရင်ကျွန်တော်တို့ကအကုန်လုံးခြုံပြီးတော့မပြောမိဘူးတော့အရေးကြီးတာပေါ့နော်ဥပမာဆိုပါစို့ CDM ထဲမှာဆိုရင်နည်းနည်းဒါအခွင့်အရေးပိုရတယ်နောက်တစ်ခုကပိုပြီးတော့အရေးကြီးတယ်လို့ပြောလို့ရတယ်ပြောတော့ဘာပြောကြတာပေါ့နော်အဲ့ဒါကတော့ရဲစတားသူတို့ပြအဲ့လို CDM နေပေါ့နော်ဆိုတော့စတားတွေအများကြီး CDM ဝင်လာလို့ရှိရင်လူတွေဝိုင်းပြီးတော့ဟောအားပေးကြတယ်ချီကျူးကြတယ်စသဖြင့်ပေါ့နော်ဟောပို့ပြီးတော့လည်းအခွင့်အလမ်းပို့များကြတယ်လို့လည်းကြားရတယ်ပေါ့နော်ဟောဒါပေမဲ့ UU CDM နေပေါ့ဆိုပါတော့ကျွန်တော်တို့ဆရာမတွေနောက်တစ်ခုကဒီအထက်တန်းဆရာမတွေအခြေခံကဆရာမတွေနောက်တစ်ခုကကြတော့ UU ရုံးဝင်တန်း CDM နေသူတို့ကြတော့ပို့ပြီးတော့ခက်ခဲလာကြတာပေါ့နော်သူတို့ဟိုထောက်ပံ့မှုတွေကလည်းအရင်တုန်းကတော့ဟိုမရှိတော့ဘူးစသဖြင့်အဲ့လိုဖြစ်လာကြပေါ့ဆိုတော့ဟိုအများကြီးပို့ပြီးတော့ပြစ်ပယ်ခံထားရတာပို့များလာတာပေါ့နော်ဆိုတော့ကျွန်တော်ဟိုအများကြီးအရှိလေးမပြောတော့ဘူးနော်ခတ်တူတူချုပ်ရရင်တော့ကျွန်တော်တို့ဟို CDM တွေကတော်တော်များများဘယ်လိုထင်လဲဆို CDM လောက်ထားလို့ရှိရင်နိုင်ငံခြားတော့ပို့လွယ်သလားဆိုပြီးသူတို့တော်တော်များထင်ကြတာပေါ့ကျွန်တော် CDM ကဒါမှမဟုတ်ကျွန်မ CDM ကဟိုနိုင်ငံခြားကိုသွားကြင်ပါတယ်ဘယ်လမ်းကြောင်းကနေသွားရမလဲပြောပြပါဘူးဆိုတော့ပြောကြတာပေါ့နော်ဆိုတော့ပထမအဦးဆုံးတစ်ချက်နားလည်ရမှာကတော့ကျွန်တော်လည်းနားလည်ထားတာလားကျွန်တော်သိထားတယ်လို့ပြောတော့ CDM လောက်တိုင်းဒီတက်တရာနိုင်ငံတွေကလက်မခံပါဘူးဆိုတော့ဟောကျွန်တော်တို့က CDM လောက်ထားရဆိုတော့အချက်ကြီးကိုကျွန်တော်တို့ကဂိုင်းပြီးတော့ကျွန်တော်တို့ CDM လောက်ထားပါတယ်အဲလက်ခံပါလို့သွားပြောတိုင်းလက်မခံပါဘူးဟောဘာလို့လဲဆိုတော့ဆက်စီရတဲ့ဒီ process ပေါ့နော်ဆက်စီရတဲ့ကာလကအကြာကြီးဖြစ်တယ်ဒီလူကဘယ်ရုံးကဝန်ထမ်းလဲတကယ်ကို CDM လုပ်သလားနောက်ပြီးတော့ဘယ်အဖွဲ့နဲ့ချိန်ဆမှုရှိသလဲဘလောက်ဒီဒုက္ခရောက်နေသလဲစသဖြင့်ပေါ့နော်ဘာလို့လဲဆိုအဲ့လိုဆက်စီရတယ်ဆိုတော့ရှေ့မှာဟို CDM မှာဆိုပြီးတော့ဟိုအကြောင်းပြပြီးတော့ပေါ့နော်ဒီအခွင့်အရေးတွေကိုအသုံးချသွားတယ်တကယ်အများကြီးရှိတယ်အချို့ကြောင့်လဲတကယ်ဒုက္ခမရောက်နေပဲနဲ့တကယ်ရုပ်ဒုက္ခရောက်နေတရားဟန်ဆောင်ပြီးတော့ဒီအခွင့်အရေးတွေကိုအသုံးချပြီးရှေ့ကိုရောက်သွားကြတယ်ရှိတယ်ဆိုတော့ကြားမှာပွဲစားကိစ္စတွေရှိတယ်အများကြီးဒီဟိုတကယ်ဟိုပတ်စံမလို့ပဲနဲ့လိုချင်နေတဲ့အောင်စသဖြင့်အမျိုးမျိုးတွေလုပ်ပြီးရှေ့မှာရောက်သွားကြတယ်များရှိတယ်ဆိုတော့အဲ့လိုမျိုးတွေတောက်လျှောက်ဖြစ်လာတော့ဒီလက်ခံရတဲ့နိုင်ငံတွေအဲဒီ process ကိုတောက်လျှောက်ဖြတ်တန်းရတဲ့လူတွေကြောင့်လည်းဒီဟာတွေကိုအများကြီးကြော်ဖြတ်ဖို့လိုတဲ့process တွေအများကြီးဖြစ်လာတာပေါ့နော်ဆိုတော့ပထမအဦးဆုံးကျွန်တော်တို့ဟိုနားလည်ရမှာကတော့နားလည်သင့်တာကတော့ပေါ့နော်CDM လောက်တိုင်းတက်တဲ့နိုင်ငံတွေကလက်မခံပါဘူးဆိုတော့အဲ့ဒါပထမဆုံးနားလည်ထားအောင်ပေါ့နော်နောက်တစ်ခုကကျတော့ okay ကျွန်တော်တို့ကပြည်တွင်းထဲမှာ CDM လုပ်ပြီးပြည်ပကိုထွက်ချင်တယ်ဆိုတော့ပြည်ပဆိုတဲ့နေရာမှာနှစ်ခုရှိမှာပေါ့နော်တချို့ကျတော့ဒိုက်ရိုက်တက်တဲ့နိုင်ငံကိုမြန်မာနိုင်ငံတွေသွားချင်တယ်လို့ပြောတယ်ဘယ်လိုသွားရမလဲဆိုပြီးမေးတယ်ပေါ့နော်ဆိုတော့ကျွန်တော်နားလည်တဲ့လောက်ကတော့တက်တဲ့နိုင်ငံကိုဒိုက်ရိုက်သွားဖို့မြန်မာနိုင်ငံတွေကနေဒိုက်ရိုက်သွားဖို့လုံးဝမဖြစ်နိုင်ပါဘူးဆိုတော့ကျွန်တော်တို့တချို့ဒီကျွန်တော်အခုပြောတဲ့ဇာတ်ကကျတော့တချို့တော့ဒါကတော့ကွာတိပိတာပဲတည်ရမလားမြန်မာနိုင်ငံနဲ့တက်တဲ့နိုင်ငံပေါ့လို့လုတ်ဖြစ်နိုင်တယ်ဆိုတာမျိုးတိပိတာပဲဆိုတော့ထင်ကောင်းထင်နိုင်ပါတယ်ဒါပေမဲ့တကယ်ကျွန်တော်တို့အခြေခံအောက်ခြေကနေပြီးတော့ဒီ CDN လုံးနေကြတဲ့အခြေခံဝန်ထမ်းတွေကအဲ့ဒီအကြောင်းတွေမသိကြပါဘူးဆိုတော့ဟို line ဟိုမှာမြင်နေရတဲ့သတင်းတွေမြင်နေရတဲ့ဘယ်သူကတော့ဘယ်နိုင်ငံရောက်သွားပြီဘယ်သူကတော့ဘယ်ရောက်သွားပြီဟာငါတို့ကဘာလို့မရပါလဲဆိုပြီးတချို့ကမေးကြတယ်ထင်ကြတာပေါ့နော်ကျွတ်မလွယ်ပါဘူးအခုအချိန်နေဆိုပိုတော့ခက်ခဲကြတာပေါ့နော်ဆိုတော့ဟိုကိုယ်တိုင်ကအဆက်အသွယ် မသိမကောင်းဘူးနောက်ပြီးတော့နှိစက်ရတဲ့တဲမှာလည်းအဲ့လိုပေါပေါရောက်ရှိရလို့မရှိဘူးဆိုရင်တော့ပထမအဦးဆုံးတစ်ချက်အဲ့လိုဟိုကောင်းထဲမှာတွေးထားတာမျိုးရှိရင်တော့မေ့ပြတင်တာပေါ့နော်တတိယနိုင်ငံကျွန်တော်မြန်မာနိုင်ငံတွေကနေတွားဘူးမဖြစ်နိုင်ပါဘူးโอเคဒါဆိုကျွန်တော်တို့ဘယ်လိုတွားကြမလဲပေါ့နော်မေ့ကြအဲ့ဒါကြတော့ကျွန်တော်တို့โอเคထိုင်းနိုင်ငံကိုကျွန်တော်တို့ရောက်ပါကျွန်တော်โอเคကျွန်တော်တို့ဒါပထမအဦးဆုံးတစ်ဆင့်ပေါ့နော်၃ဆင့်ရှိမှာပေါ့နော်မြန်မာနိုင်ငံနဲ့ကနေဘယ်လိုထွက်မလဲဒုတိယတဆင့်ကထိုင်းသို့မဟုတ်တတိယဒုတိယနိုင်ငံတစ်ခုခုရောက်ရင်ဘာဆက်ဖြစ်မလဲနောက်တစ်ခုကနိုင်ငံခြားကိုရောက်သွားရင်တော့ဘာဆက်ဖြစ်မလဲဆိုတော့၃ဆင့်ရှိပါမယ်ဆိုတော့ကျွန်တော်အဲ့ဒါကိုတဆင့်ချင်းကျွန်တော်ပြောပြပါမယ်ဆိုတော့ပထမအဦးဆုံးမြန်မာနိုင်ငံကနေပြီးတော့ထိုင်းလောက်ကိုသွားဖို့အတွက်ဘာစလုပ်ကြလဲတချို့ကြတော့လွယ်ကူပဲကျွန်တော်တို့အပေါ်လမ်းကနေသွားကြတာပါတချို့စီဒင်အစောပိုင်းမှာကျွန်တော်တို့စီဒင်ပါတဲ့လူတွေကျွန်တော်သတိထားမိတယ်စီဒင်ထဲမှာလည်းရှိတယ်အလုပ်တယ်တချို့ကြတော့905လဲထုတ်ခံလာတယ်ဒါမှအဲ့လူတွေလေနဲ့သွားပြီးရောက်ကြတယ်ဆိုတော့ဒါကြောင့်ကံကောင်းတယ်ပြောအောင်ပေါ့နော်တချို့လဲကံကောင်းပြီးတော့ရောက်သွားကြတာမျိုးရှိတယ်ဒါမှတချို့ကြတော့လဲโอเคသူတို့များတော့ရောက်သွားကြတယ်ငါတို့ဘာလို့မရောက်အောင်လဲဆိုတော့အပေါ်လမ်းကလေနဲ့သွားကြတာပြီးလဲပြီးတော့ဒေစိတ်မှာဖန်ခံလိုက်ရတယ်ဆိုတော့ဒါတော့ကံဆိုးလူလဲပြောမလာဘူးနော်အဲ့လိုဖြစ်သွားကြတာဒါမှအခုနောက်ပိုင်းမှာကျွန်တော်တကယ်ဖန်ခံရတဲ့သူတွေနဲ့စကားပြောကြည့်တော့တချို့လူမသိသူမသိစီရင်လောက်ထားတဲ့သူတချို့တောင်မှလေးစိတ်မှာဖန်ခံရတယ်ဆိုပြီးကျွန်တော်ကြားရတယ်ဆိုတော့တကယ်ဖန်ခံရတဲ့မိသားစုကျွန်တော်အ ਨੇ ဆုံး၄စုနဲ့စကားပြောဘူးတာပေါ့နော်ဆိုတော့သူတို့ရဲ့အဖေတယောက်ကဆိုအဖေတယောက်ကဆိုရင်ဦးလေးတယောက်ကဆိုရင်အမပေါ့နော်တယောက်ကတော့ကိုကိုတိုင်းကျွန်တော်စကားပြောထားတယ်ဆိုတော့သူတို့ကတော့သူတို့ဆိုရင်နာမည်ကြီးတဲမှာလည်းမပါဘူးအဲ့လိုမျိုးဟို online မှာလည်း active ဖြစ်နေတာမျိုးမဟုတ်ဘူးဒါမှတကယ်စီရင်လောက်ခဲ့တယ်ပေါ့နော်ဆိုတော့စီရင်လောက်တယ်သူတို့ယာစုတွေကြီးလာဆိုတော့လည်းမကြီးဘူးအဲ့လိုမျိုးတွေလေစိတ်မှာဖန်ခံရတာတွေ့ရတယ်။ဆိုတော့ကိုကိုတိုင်းကနာမည်မကြီးဘူးငါတော့လေစိတ်ကထွက်လို့ရလောက်တယ်လို့တွေးနေတယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့အကြံပြုချင်တာကတော့အဲ့ကိစ္စကိုလုံးလုံးကိုဟိုတတိထားစေချင်ပါတယ်။ဟိုတတိထားစေချင်အန်ဒီရဲ့အင်မတန်အန်ဒီရဲ့များတဲ့ကိစ္စလို့ဆိုလို့ကျွန်တော်ပေါ့နော်။ Okay ကျွန်တော်တို့အပေါ်လမ်းသွားလို့မြန်ငါတို့ဘယ်လမ်းသွားကြအောင်လဲဆိုပြီးနောက်တစ်မျိုးရှိတာပေါ့နော်။ဆိုတော့အပေါ်လမ်းသွားကြတဲ့ကိစ္စမှာတချို့ကြဘယ်လိုရှိသေးလဲဆိုတော့okay သူစီရင်လောက်ထားတယ်ရဲရလည်းဖမ်းမဆောင်တယ်ဆိုတော့ပတ်စံအများကြီးပြီးရောက်သွားကြတယ်သူတို့လည်းကျွန်တော်ကြားပါတယ်ဆိုတော့တချို့ကြတော့လည်းအဖမ်းခံလိုက်တယ်စီရင်လောက်ပြီးအဖမ်းခံလိုက်တယ်အဖမ်းခံလိုက်ပြီးခံဝင်ထိုးလိုက်တယ်ခံဝင်ထိုးလိုက်ပြီးတော့ okay သွားကျင်တယ်ဆိုပြီးသွားကြတယ်ဟာမျိုးတွေလည်းကျွန်တော်ကြားတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလည်းတွေ့ရပါတယ်ဒါတော့တစ်ပိုင်းပေါ့ဒါပေမဲ့အဲ့ဒါတွေကျွန်တော်တို့ပတ်စံပေးဖို့လည်းမဖြစ်နိုင်ဘူးအဖမ်းခံလိုက်ဖို့လည်းအဆင်မပြေဘူးဆိုတော့ကျွန်တော်အောက်လမ်းကသွားမှာပေါ့ okay ဒီခုနောက်ပိုင်းတော်တော်များများတော့ရောက်ကြတယ်ကျွန်တော်မြင်ရတယ်ပေါ့နော်ကိုနီလန်ပေါင်းစုံနဲ့ကိုတွားကြတယ်ထိုင်းကိုရောက်သွားတယ်ပေါ့နော်တချို့ကြဘလို့တင်ကြတယ်ဆိုတော့ကျွန်တော်ကိုဒီထိုင်းကိုရောက်နေပြီးသားတချို့ဖုံးဆက်ကြတာပေါ့နော်ထိုင်းမှာကြာနေပြီဘလို့ဆက်လုပ်ရမလဲဆိုတော့အဲ့ဒီ process ကတော့အရှိန်ရှိမယ်ဆိုပါဆိုကျွန်တော်တို့တချို့ immediate ခက်ခဲမယ်ဆိုရင်ကျွန်တော် safe house run တို့ထားပေးမယ်တချို့ပတ်စံထောက်ပံ့ငွေပေးထားမယ်ဒီ process ကတော့ကျွန်တော်အသေးစိတ်မပြောတော့ပါဘူးအဲ့လိုမျိုးရှိမှာပေါ့နော်တချို့ကြအဲ့ဒီမှာရောက်နေတာဒီနှစ်ဥမာဆိုပါလို့ February လောက်ကရောက်တယ်အခုဆို February ဆိုရင်ကျွန်တော်တို့အခုအချိန်ထိဆိုတာ6လဆို7လရှိသွားပြီပေါ့နော်အခုအချိန်ဒီလုံးဝမထူးသေးတဲ့သူတွေရှိပါတယ်ဆိုတော့အခုကျွန်တော်ပြောနေတာဒီရောက်နေပြီးသားလူတွေအတွက်ရည်ရွယ်တာမဟုတ်ဘဲနဲ့မြန်မာနိုင်ငံထဲမှာရှိနေပြီးသားဟိုအပြင်ကိုထွက်ဖို့ဆိုပြီးရည်ရွယ်တဲ့သူတွေအတွက်ရည်ရွယ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကဟိုဒီအပြင်ကိုရောက်နေပြီးသားလူတွေကတော့ဟာဒါတွေကတော့တိပြီးသားတွေပေါ့ဆိုပြီးတော့ပြင်းစရာကောင်းပါလိမ့်မယ်ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံထဲမှာရှိနေပြီးသားဒီကိစ္စတွေကိုမသိသေးတဲ့စီရင်တွေအတွက်ရည်ရွယ်တာဖြစ်တယ်ဆိုတော့ကျွန်တော်အဲ့အပိုင်းကိုဦးစားပေးပြီးပြောပါမှာပေါ့နော်ဆိုတော့ဟိုထိုင်းနိုင်ငံလောက်ရောက်သွားရင်တော့လွယ်ပြီလားတချို့ကြမေးနိုင်ကြတာပေါ့နော်ကျွန်တော်မလွယ်ပါဘူးဆိုတော့ထိုင်းနိုင်ငံထဲမှာပြီးခဲ့တဲ့နှစ်အောက်တိုဘာစက်တင်ဘာပြီးခဲ့တဲ့နှစ်ပေါ့နော်အခုစက်တင်ဘာဆိုနှစ်လောက်ရှိတော့ရောက်နေကြပြီးတော့လုံးဝကိုအဆင်မပြေသေးပဲနဲ့အဲ့ဒီမှာပဲတောင်းတင်နေတဲ့လူတွေအများကြီးရှိပါတယ်တချို့ကြလည်းတိတ်ချီရှည်ပြောတချို့ကြလည်းတောင်းချီရှည်ပြောကြတာပေါ့အများကြီးရှိပါတယ်အဲ့ဒီရောက်နေပြီးကျွန်တော်တို့ကြတော့လေတန်ယုံနေကနေပြီးတော့ဟွာရရတာပြီအကြောင်းကြားစာရရတာပေါ့နော်ဘယ်တော့လောက်ဆိုရင်ကျွန်တော်တို့စပြီးတော့အင်တာဗျူးတွေဖြေနိုင်မယ်ဘယ်တော့လောက်စပြီးတော့စကားပြောနိုင်မယ်ဆိုပြီးတော့ဟိုလုပ်ထားတာမျိုးရှိတယ်ဒါပေမဲ့လို့အဲ့ဒီ process မှာကိုကြာနေတဲ့သူက6လ9လအထိကြာနေတဲ့သူအများကြီးရှိပါတယ်ဆိုတော့ထိုင်းရောက်သွားပြီးအဆင်ပြေနိုင်လားဆိုလို့ရှိရင်တော့တချို့တော်တော်များများကတချို့ပေါ့နော်အဲ့သူကတော့ကျွန်တော်တို့အဆက်အသွယ်ကောင်းကြတယ်နောက်တစ်ခုကကျတော့အင်္ဂလိပ်စကားပြောအဆင်ပြေတယ်တန်ယုံနေနဲ့ဆက်ဆံရတာအဆင်ပြေတယ်ဆိုတော့တချို့ကတော့ကျွန်တော်မြင်ရတော့ရောက်သွားကြတာကောင်းဟိုအဆင်ပြေကြတာတွေ့တယ်ပေါ့နော်ဒါပေမဲ့တချို့ကျတော့လည်းအားနာတယ်ကျွန်တော်တို့မြန်မာတွေထုံးစံတယ်ပေါ့နော်အားနာတယ်စကားပြောမှလည်းအဆင်မပြေဘူးစသဖြင့်အဲ့လိုမျိုးဖြစ်ကြတယ်သူတချို့ကကျတော့မရောက်ကြတာတွေ့ကြတယ်ဟိုကြန့်ကြတယ်တွေ့ရတာပေါ့နော်ဆိုတော့အဲ့ဒီကာလကိုကျွန်တော်တို့ဖြတ်တန်းဖို့အတွက်စိတ်ကျင်စင်ထားတယ်ဆိုတော့ကာလကိုဖြတ်တန်းဖို့ဆိုတော့အဲ့ကာလကအခု6လ ကြာရင်ကြာသွားမယ်တစ်နှစ်ကြာရင်ကြာသွားမယ်ဆိုအဲ့ဒီအချိန်မှာကျွန်တော်တို့ဟိုဟိုထိုင်းမှာလည်းအလုပ်လုပ်လို့ကမရဘူးဒီမှာတချို့ဆိုဟိုကလေးတွေမိန်းမတွေပါတယ်ကလေးပါတယ်ဆိုလို့ရှိရင်အဲ့ကလေးကိုကြောင်းထားမယ်ကိစ္စတွေဖြစ်လာတယ်အများကြီးပေါ့နော်ဆိုတော့အဲ့ဒီပမာဏအထည်ကိုကျွန်တော်တို့စိတ်ထဲမှာပြင်ဆင်ထားတင်တယ်ပေါ့နော်ဟိုဟိုကျွန်တော်တို့အဲ့လောက်တွေ့ရမယ်အခက်အခဲကိုကျွန်တော်တို့ပြင်ဆင်ထားတင်တယ်ပေါ့နော်ဒါတော့ထိုင်းရောက်တဲ့ကိစ္စပေါ့โอเคကျွန်တော်တို့ထိုင်းမှာလည်းအကုန်လုံးအဆင်ပြေသွားပြီအဲကျွန်တော်တို့ဟိုတတိယနိုင်ငံလည်းလက်ခံတယ်ဥမာနိုင်ငံတစ်ခုကိုယူလိုက်တယ်ဆိုတော့ဆိုတော့အဲ့နိုင်ငံကိုကျွန်တော်တို့သွားကြမယ်ပေါ့နော်အာโอเคအာဒီလူကတော့တကယ်ဒုက္ခရောက်နေတယ်မြန်မာနိုင်ငံထဲမှာနေလို့မဖြစ်ဘူးသူ့အိမ်သူ့နိုင်ငံမှာသူဒုက္ခရောက်နေပြီတချို့ဆိုရင်လည်းဟိုမိသားစုအိမ်တွေကိုပိတ်ခံရတယ်ချိတ်ပိတ်ခံရတယ်အဲရဲစစ်သားတွေရဲတွေလိုက်ရှာနေပြီစသဖြင့်ပေါ့နော်အဲ့လိုပြောပြီးတော့နောက်သူတို့တတိယနိုင်ငံလက်ခံလိုက်ရောက်သွားပြီဆိုတော့ကျွန်တော်တို့ရောက်သွားရင်ဘာဆက်လုပ်မလဲဆိုတော့အာပြဿနာရှိတာပေါ့နော်ဟိုတချို့အများစုကကြဘလို့မြင်ကြတယ်ဆိုတော့โอเคအာဘယ်သူကတော့ဘယ်နိုင်ငံရောက်သွားပြီဘယ်သူကတော့ဘယ်နိုင်ငံရောက်သွားအဲ့ဒီမှာအဆင်ပြေနေပြီပေါ့အဲ့လိုထင်ကြတာပေါ့နော်ဆိုတော့ပထမဆုံးအချက်အနေနဲ့ကြတော့ကျွန်တော်တို့ရောက်သွားလို့ရှိရင်ဒုက္ခတဲ့အနေနဲ့ရောက်သွားတာဖြစ်တယ်ရောက်သွားတာနှစ်ပိုင်းရှိတယ်ပေါ့နော်တချို့ကြတော့ထိုင်းမှာပဲအကုန်လုံးအဆင်ပြေခဲ့ပြီးတော့တတိယနိုင်ငံကိုရောက်သွားတဲ့အချိန်ကြတော့မှအလုဆလုပြီးတော့အဆင်ပြေတဲ့တစ်ပိုင်းပေါ့နော်နောက်တစ်ခုကကြလို့မဟုတ်ဘူးဆိုတော့ဒီလူတွေအကုန်လုံးကိုထိုင်းမှာဘာမှမလုပ်ဘဲနဲ့ okay ဗီဇာတစ်ခုရအောင်လုပ်ပြီးတော့ပို့လိုက်ပြီးတော့ဟိုရောက်မှပြန်အကုန်လုံးကိုပြန်စရတဲ့ပုံစံနှစ်မျိုးရှိမှာပေါ့ဆိုတော့ဥမာဆိုပါဆိုအခုနောက်ပိုင်းကိစ္စတွေတော်တော်များများဆိုလို့ရှိရင်ဟောပထမတစ်မျိုးဖြစ်တဲ့ထိုင်းမှာပဲအကုန်လုံးအဆင်ပြေအောင်လုပ်ပြီးတော့မှကျွန်တော်တို့တခြားနိုင်ငံကိုပို့လိုက်ရောက်သွားအဲ့ဒီကြောင့်မှကျွန်တော်တို့အလုတ်ကအဆင်သင့်ဆောင်နေပဲနေစရာအဆင်သင့်ဆောင်နေမယ်ဆိုတာမျိုးရှိတယ်ပေါ့နော်ဆိုတော့အဲ့ဒီကြားထဲမှာဖြတ်တန်းရတဲ့ကာလကအကြာကြီးရှိပါဘူးဆိုပါဆိုအာတချို့ကပြောကြတယ်ဥမာအာဆိုပါဆိုနိုင်ငံတကာရောက်သွားအဲ့နိုင်ငံနိုင်ငံသားဖြစ်သွားပြီးအဆင်ပြေသွားပြီးဒါမျိုးထင်ကြတာပေါ့နော်တချို့ကကြတော့သူနိုင်ငံအလိုက်ကွဲပြားရရှိတယ်ဆိုတော့အာပုံမှန်အဖြစ်ကတော့ကျွန်တော်တို့အကျန်းအဖြစ်ခွဲခြားရင်တော့နိုင်ငံတိုင်းကမှအနည်းဆုံး၅နှစ်နေပြီးကမှအဲ့နိုင်ငံကနိုင်ငံသားဖြစ်နိုင်တယ်ပေါ့ဒါကတော့တစ်စင်ပေါ့ဒါကတော့သူ့နိုင်ငံလိုက်ကွဲပြားနိုင်တယ်တချို့နိုင်ငံတွေတချို့နိုင်ငံတွေသုံးတယ်ဥပမာဆိုပါဆိုအဲ့နိုင်ငံကဒါအဲ့နိုင်ငံမှာရှိနေပြီးတာပြီးသားတွေကိုဝင်လိုက်လို့ရှိရင်ပုံစံတစ်မျိုးစတဲ့ပြီအဲ့လိုပြောင်းသွားတယ်ဒါပေမဲ့အနည်းဆုံးတော့၅နှစ်ပြီးကမှဒါမှလည်းကျွန်တော်တို့နိုင်ငံသားဖြစ်ခွင့်ရှိတယ်ဆိုကြားလာမှာဘယ်လိုနေမလဲဒါဒီမေးခွန်းရှိတာပေါ့နော်ဆိုတော့အလုပ်လုပ်အောင်မယ်ဆိုတော့ဥပမာဆိုပါဆိုအမေရိကရောက်နေတဲ့တငယ်ချင်းတချို့ဆိုချိုးပါလေလောက်ကြတာဆိုတော့အလုပ်ကြမ်းနေလောက်ဖြစ်တာတယ်ဥပမာဆိုပါဆိုအကက်ရှာဝင်လောက်ကြရတယ်တချို့ကြတော့လေဥပမာအသားငါးတွေဖီးတဲ့နေရာမှာဝင်လောက်ကြရတယ်โอเคဆိုတော့ကိုယ်တိုင်ကဆိုပါဆိုတက္ကသိုလ်ကအကြောင်းဆရာမတယောက်မဟုတ်တက္ကသိုလ်ကအကြောင်းဆရာတယောက်တစ်လျှောက်လုံးစာသင်ခဲ့တဲ့လူမျိုးဆိုလို့ရှိရင်ကျွန်တော်တို့ဟိုရောက်သွားပြီးတော့အသားလိရမယ်နေ့တိုင်းဥမာ၈နာရီလောက်အသားလိရမယ်ဆိုလို့ချင်းအဲ့ကိစ္စမျိုးတွေကျွန်တော်တို့ကြိုတွေးထားဖို့လိုတာပေါ့နော်ငါဘယ်လောက်ထိလုံနိုင်မလဲဆိုတာကြိုတွေးထားဖို့လိုပါတယ်ဒါနောက်တစ်ခုကကိုတိုင်းကအထက်တန်းပြဆရာမှာဒါမျိုးပေါ့နော်ဒါမှမဟုတ်လေကိုကရုံးမှာစည်ရီအငယ်တန်းစည်ရီလုတ်ခဲ့တယ်ဆိုပါလို့ဟိုကိအစင်ပြေဆိုပြီးရောက်သွားပြီဆိုပါလို့ကိုရောက်ရင်ကျွန်တော်တို့ငကိုကျွန်တော်လုံနေရတယ်လို့စည်ရီအလုပ်လုံနေရတယ်လို့မဟုတ်တော့ဘဲနဲ့တခြားပုံစံတွေဥမာဆိုပါဆိုဥရောပနိုင်ငံတွေမှာဆိုအများဆုံးရှိတာ delivery အလုပ်တွေများတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပန်းမင်ရေလောင်းစသဖြင့်အဲ့လိုအလုပ်တွေများတယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးတွေကျွန်တော်လုပ်နိုင်ရလားကျွန်တော်ဒါမျိုးတွေကိုကြိုတွေးထားအောင်လုပ်ပါတယ်ဆိုတော့အဲ့ဒီကာလကကျွန်တော်တို့ဘယ်လောက်ထိကြာနိုင်လဲဆိုရောက်ရောက်ပြီးချင်းမှာသူတို့အစိုးရကနေပေးထားတဲ့ပတ်စံတွေပဲကျွန်တော်တို့စားနေရအောင်မယ်အလုပ်လုပ်ပိုင်မရှိသေးဘူးပြီးတော့မှကျွန်တော်တို့အချိန်ကာလတစ်ခုထိစောင့်ပြီးကြမှာโอเคမင်းကတော့ဒီနိုင်ငံမှာဒုက္ခတဲ့ဖြစ်ပြီးလို့တတ်မှတ်တော့မှသူတို့ကစပြီးတော့အလုပ်လုပ်ပိုင်ခွင့်ကတ်ဆိုတာမျိုးထုတ်ပေးပါတယ်ဆိုတော့အဲ့ဒီကတ်ကလည်းအမျိုးမျိုးကြော်တယ်။ဥရောပမှာရှိတဲ့နိုင်ငံတချို့မှာတော့အဲ့ဒီကတ်ရလို့ရှိရင်အဲကျွန်တော်တို့ကဟိုအခမဲ့ဘာလို့လို့ရလဲဆိုတော့အခမဲ့စီကူတာခွင့်ရှိတယ်။စတဲ့ပြင်ပေါ့နော်။ဒါပေမဲ့လို့အမေရိကန်မှာဆိုလို့ရှိရင်တော့စီကူတာခွင့်ကအင်မတန်ပြဿနာတက်ပြန်။ဘာလို့လဲဆိုတော့အမေရိကန်မှာစီကူရောက်ကအင်မတန်ခက်ခဲတယ်၊ဒုက္ခရောက်တယ်၊ဥရောပမှာတော့နည်းနည်းအဆင်ပြေတယ်။နောက်တစ်နိုင်ငံတွေအမျိုးမျိုးလိုက်ကွဲပြားသွားပြန်။ဆိုတော့နိုင်ငံလိုက်ကွဲတဲ့ပုံစံတွေလည်းမတူပြန်ဘူး။ဆိုတော့အဲ့ပြီးတော့အဲ့ကတ်ရလို့ရှိရင်ကျွန်တော်တို့ဘာလို့လို့ရလဲ။အလုပ်လုပ်လို့ရတယ်အဲ့လိုအလုပ်လုပ်လို့ရပြီဆိုလို့ရှိရင်ကျွန်တော်အခုနကပြောရဲโอเคကိုတိုင်းကတော့မြန်မာနိုင်ငံမှာဆရာဝင်ဆိုပါဘာကျွန်တော်မိတ်ဆွေဆရာဝင်နေရှိတယ်ရောက်သွားတယ်ဒါပေမဲ့ဟိုနိုင်ငံရောက်သွားလို့ရှိရင် तू อ่ะမြန်မာနိုင်ငံမှာတက်ခဲ့တဲ့ပညာရပ်တွေအကုန်လုံးကဟိုနိုင်ငံမှာဘာမှအသုံးချလို့မရဘူးဆိုပါကိုတိုင်းကကျွန်တော်အခုနကပြောလို့ဆေးကမ်းမှာဥပမာဆိုပါကျွန်တော်မဟုတ် MBBS နဲ့ဘွေးရခဲ့တဲ့ဆရာဝင်ဆရာဝင်ကတခြားနိုင်ငံကိုရောက်လာပြီးတော့အာကျွန်တော်ဆရာဝင်မှာဒီနိုင်ငံမှာကျွန်တော်ဆရာဝင်မလုပ်ချင်တဲ့လုံးဝမရဘောလို့ဆိုတော့ကျွန်တော်တို့တက်ခဲ့တဲ့ပညာရပ်တွေအကုန်လုံးကျွန်တော်တို့ရဲ့ဟိုမှာရခဲ့တဲ့ဘွေတွေအကုန်လုံးကဒီမှာအသုံးမွင်ဆိုတော့ သုံးဝင်အောင်လုပ်ချင်တာနောက်ထပ်တစ်မျိုးရှိတာပေါ့နော်အဲ့ဒါကတော့ကျွန်တော်တို့အဲ့ဒီမှာအစိုးရကနေပြီးတော့မြန်မာနိုင်ငံငါရှိတဲ့အစိုးရကနေပြီးတရားကိုထုပါတရားကိုအသိမှတ်ပြုပါတယ်ဆိုတော့ဆာရွက်ဆာလန်တွေအကုန်လုံးပို့ပြီးကမှလုပ်လို့ရတဲ့ပုံစံတွေတော့ရှိတယ်ဒါပေမဲ့မလွယ်ပါဘူးဘာလို့လဲဆိုတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့ကျွန်တော်တို့ကကိုယ်ကိုယ်နဲ့ထွက်ပြေးလာပြီးဒီဟာတွေဘယ်လိုတောင်းမလဲစသဖြင့်အဲ့လိုအင်မတန်ဒုက္ခရောက်တဲ့လမ်းကြောင်းတွေအများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုတော့ခေါင်းထဲမှာဟိုတိတ်ပြီးတော့စိတ်ကူးရင်မနေဖို့တော့ပါဆိုတော့ကျွန်တော်တို့ကအတက်ကလည်းပြန်စားကျွန်တော်တို့ငကိုတတ်ထားတဲ့သိထားတဲ့ပညာတွေဘာမှမဟုတ်တော့ဘူးနဲ့ဒီမှာငကိုရှိနေပြီသားအလုပ်ရှိနေပြီသားအလုပ်မှာလည်းအမျိုးမျိုးရှိတယ်အစိုးရကပေးတဲ့အလုပ်နဲ့ကိုယ်တိုင်ရှာတဲ့အလုပ်ဆိုပြီးရှိနေတယ်ပေါ့နော်ကျွန်တော်အစိုးရကပေးမှာတော့ကျွန်တော်ခုနကပြောသလိုအာ delivery အလုပ်တွေလိုမျိုးတော့နောက်တစ်ခုကကျွန်တော်တို့အာကျွန်တော်တို့ဒီပန်းပင်ရေလောင်းပန်းပင်ညက်မြက်ပေါက်စတဲ့အလုပ်မျိုးတွေပေါ့နော်နောက်တစ်ခုကကျွန်တော်တို့ဒီပစ္စည်းကုန်တင်တဲချစတဲ့အလုပ်တွေအဲ့လိုတွေကြတော့ကျွန်တော်တို့ဒုက္ခတွေအတွက်လုပ်ပီးတာဖြစ်တယ်။ဥပမာဆိုအမေရိကန်မှာဆိုလို့ရှိရင်အခုနပြောတဲ့ဒီတက္ကသိုလ်ဒီအဲ့ဒါကိုဘယ်လိုခေါ်မလဲ။ငွေရှင်းကောင်တာမှာလုပ်လို့တာမျိုးစသဖြင့်ပေါ့နော်။အဲတချို့ကြတော့လည်းမဟုတ်ဘူးစပွဲတို့ဝင်လို့ရတာမျိုးအများကြီးရှိတယ်။ဆိုတော့ကိုငကိုတော့ရှိနေပြီးသားတွေအကုန်လုံးကိုမေ့ပြစ်လိုက်ပြီးတော့ဒီမှာပြန်စဖို့လိုတာပေါ့နော်။ဆိုတော့ကျွန်တော်တို့ကဒီရောက်သွားပြီးလို့ရှိရင်အဲ့ဒီလမ်းကြောင်းအဲ့ဒါတွေတောက်လျှောက်လုပ်အောင်ပြီးတော့မှကျွန်တော်တို့ကတစ်နှစ်သုံးဖို့တချို့နိုင်ငံတွေမှာဆိုတစ်နှစ်ထက်ပိုတဲ့အချိန်ကြာပြီးကောင်ကျွန်တော်တို့ကဘာရနိုင်မလဲဆိုတော့တရားဝင်နေထိုင်ခွင့်ကတ်ဆိုရယ်ဒီ permanent resident ပေါ့နော်အဲ့ဒီ resident permit ကတ်ကိုရနိုင်တယ်ဆိုတော့ဒါကတော့နောက်တစ်ဆင့်ပေါ့နော်အပြီးတော့လို့ရှိရင်အဲ့ resident permit ကတ်လုံးလို့ရတာအများကြီးမရှိဘူးမဲပေးလို့မရဘူးပေါ့နော်ဒီနိုင်ငံသားတွေဆိုတော့နိုင်ငံသားဖြစ်ဖို့ကကြတော့နောက်ထပ်၅နှစ်တချို့နိုင်ငံတွေ၄နှစ်စသဖြင့်စောင့်ပြီးကောင်မှထပ်သွားတယ်နောက်တစ်ဆင့်ဖြစ်တယ်ဆိုတော့အဲ့ဒီကြားမှာတောက်လျှောက်နေရမယ်စိတ်ကိုလည်းကြိုတင်ပြင်ဆင်ထားရပေါ့နော်ဆိုတော့တော့ရှောက်အကုန်လုံးကိုတွေးကြည့်လိုက်လို့ရှိရင်တော့တော်တော်မလွယ်ပါဘူးဆိုတော့တချို့ဥမာရေးကြပြောကြတွေ့ပါလိမ့်မယ်ဟာဟိုလူကတော့ဟိုနိုင်ငံမလားနဲ့ဒီလူကတော့ဒီနိုင်ငံမလားနဲ့အဆသဖြင့်ပေါ့နော်အမျိုးမျိုးပြောကြတွေ့တယ်ကျွန်တော်မိတ်ဆွေတယောက်ပြောထားတဲ့ဇကားစုပေါ့နော်အင်မတန်သူပြောတဲ့ဇကားအင်မတန်ကောင်းပါအဲ့ဒါကဘာလဲဆိုတော့ကိုတိုင်တကယ်ဒုက္ခရောက်တယ်မိသားစုကိုတိုင်ကလည်းအဆင်မပြေတော့ဘူးအသက်အန္တရာယ်အပြင်ကိုချိန်ချောက်ခံနေရတယ်ဆိုတဲ့အခြေအနေမျိုးကြရင်တော့တနိုင်ငံငံကိုထွက်ဖို့စ조사ပါဆိုပြီးတော့သူပြောဦးတယ်ပေါ့နော်ဆိုတော့အင်မတန်ကောင်းတဲ့အကြံပေးချက်လို့ကျွန်တော်ကတော့အဲ့ဒါကိုလက်ခံတယ်။ဘာလို့လဲဆိုတော့ဟိုအဆင်ပြေနေသေးတယ်အဆင်ပြေနေသေးတယ်အတိုင်းတာတစ်ခုတွေအဆင်ပြေနေသေးတယ်။နောက်တစ်ခုအသက်အန္တရာယ်ကိုချိန်ချောက်ခံမနေရဘူးဆိုလို့ရှိရင်တော့နည်းနည်းဒီကိစ္စကိုစဉ်းစားနေချင်တယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီကာလကြီးတစ်လျှောက်လုံးကအခုဆိုရင်ကျွန်တော်ထိုင်းမှာရှိတဲ့ဒီတန်ယုံတွေအကုန်လုံးကတော်တော်အလုရှုပ်နေကြပြီ။ဆိုတော့လူပေါင်းများစွာတချို့ကတော့မနေ့တနေ့မှာကျွန်တော်မနေ့မှာလာမိတဲ့လူတွေရှိတယ်။အဲကွန်မရက်ကြီးကျွန်တော်အခုထွက်ချင်လို့ပါအဘလိုလို့အောင်လေဟာကျွန်တော်ပြောတယ်အခုမှစပြီးတော့စူးစမ်းမယ်မြန်မာနိုင်ငံတွေကနေစစူးစမ်းမယ်ဆိုရင်တော့မှတို့ရှိ့ကိုအများကြီးရှိ့မှာကျွန်တော်တန်းစီနေတဲ့လူအုပ်ကြီးအများကြီးရှိတယ်ပေါ့နော်တချို့ကဘလိုတွေးရလဲဆိုတော့လွယ်လွယ်ကူပဲတွေးကြတာပေါ့နော်မြန်မာနိုင်ငံတွေမြန်မာနိုင်ငံတွေကနေထိုင်းကိုရောက်သွားအောက်လန်ကနေရောက်သွားအထိုင်းမှာတန်ယုံနေတဲ့စကားပြော UN နဲ့စကားပြောစကားပြောပြီးတန်ယုံကတကူကလက်ခံပြီးတော့ရောက်သွားဒါမျိုးတွေးလွယ်လွယ်ကူကူတွေးတာပေါ့နော်ဆိုတော့အဲ့ဒီဟာတွေအကုန်လုံးကျွန်တော်ဟိုရိုးရိုးသားသားအကြံပြုကြင်တာကအကုန်ဝင်နေနေပေါ့နော်အကြံပြုကြတာအဲ့ဒီအရယ်အကုန်လုံးခေါင်းထဲကနေထုတ်ပြလိုက်လို့ပါတယ်အဲ့လောက်မလွယ်ပါဘူးဆိုတော့ကျွန်တော်တို့ရောက်သွားထိုင်းမှာဘယ်လောက်ကြာမှန်းမသိတဲ့အချိန်ကာလကြီးတစ်ခုလည်းရှိနေတယ်အဲ့ဒီကာလကိုဘယ်လောက်ထိတောင်းခံနိုင်လဲတချို့ဆိုရင်ထောက်ပံ့ဝင်မရတော့ကိုယ့်ရှိတာတဲ့ပတ်စံကိုထိုင်းသုံးနေတာအကုန်ကုန်လို့ဆိုပြီးတော့ပြန်သွားကြတာတွေ့ရအောင်ရှိတယ်ဆိုတော့အဲ့ဒီမှာနေထိုင်စားသောက်ဖို့အတွက်ဘယ်လောက်ထိကိုယ်မှာတောင်းခံထားနိုင်လဲဒါမျိုးတွေကအကုန်လုံးတွေးထားအောင်ပေါ့နော်ဒါထိုင်းမှာပဲရှိတယ်တခြားနိုင်ငံကိုတကူရောက်သွားလို့ရှိရင်ကြုံရမယ်နောက်ထပ်လာမယ်အများကြီးရှိတာပေါ့ဥမာကိုယ့်ကိုကျွန်တော်တို့က तू ကမြန်မာနိုင်ငံသားမဟုတ်မြန်မာနိုင်ငံဆိုတော့မသိတဲ့နိုင်ငံနေဆိုလို့ရှိရင်ဘယ်ရလာလဲဒီတို့ကဘယ်ရလဲအဲဆိုတော့ဂျိုသားလို့ဆက်ဆံခံရတာရှိမှာပေါ့ဆိုအဲ့လိုမျိုးတွေအတွက်ကိုကျွန်တော်တို့ကစိတ်ပါကိုကြိုပြီးတော့ပြင်ဆင်ထားပါပေါ့နော်โอเคအဲ့ဒါတွေအကုန်လုံးခံနိုင်တယ်အဲကိုယ်တိုင်ကလည်းဒုက္ခရောက်နေတယ်အသက်အန္တရာယ်လည်းချိန်ချောက်ခံနေရတယ်โอเคအဲ့ဒါဆိုရင်တော့ကျွန်တော်တို့ဒီဒုက္ခတွေကတော့ဟိုဒီထိုင်းကိုရောက်ထိုင်းကနေတခြားနိုင်ငံရောက်အဲ့ဒီမှာခံရမဲ့ဟာတွေကိုတော့ကြိုပြီးတော့အများကြီးတွေးထားနိုင်ပြီဆိုရင်တော့ဟိုဒီဆုံးဖြတ်ချက်ကချတင်တယ်ပေါ့နော်ဒါမှမဟုတ်ရင်တော့မလွယ်ပါဘူးမလွယ်ပါဘူးဒီတောက်ချက်မလွယ်ပါဘူးဆိုတော့တခုကျွန်တော်ဟိုစဉ်းစားထားစေချင်တာပေါ့နော်အခုချက်ချင်းစအခုမှစပြီးတော့ဒုက္ခရောက်လို့ပါဆိုပြီးဆက်သွားခြင်းတဲ့သူတွေကတော့ကျွန်တော်အထင်ကတော့တော်တော်ကိုနောက်ကျတဲ့အခြေအနေရောက်နေပေါ့နော်ဘာလို့လဲဆိုရှေ့မှာတန်းစီနေတဲ့လူကထောင်တောင်းချီရှိနေပါပြီဆိုတော့အဲ့ကိုကဒီမှာဆိုတော့အခု September 18ရက်ကနေဒီမှာစမယ်ဆိုလို့ရှိရင်ကျွန်တော်ကစတဲ့နေ့ရဆိုရင်ရှိမှာဥပမာဆိုတာလူ1000ကိုရှိရရောက်နေတယ်ဆိုလို့ရှိရင်ကိုကအခုမှစမယ်ဆိုတော့ကိုနံပါတ်က1000နဲ့တက်လောက်သွားကြတယ်ပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်တို့ဟိုမျိုးလုံးထဲမှာမြင်စေချင်တာပေါ့ အခုချင်းရောက်သွားအခုချင်းတန်ရုံနဲ့စကားပြောပြီးတယ်ပြီးတော့တတိယနိုင်ငံကိုရောက်သွားဆိုတော့လုံးဝမဟုတ်ပါဘူးဆိုတော့အခုပြောနေတာဒီကျွန်တော်ပြန်ပြီးတော့ repeat လုပ်ရရင်မြန်မာနိုင်ငံထဲမှာရှိနေပြီးသားဒုက္ခရောက်နေတဲ့ဒီ process တွေကိုနားမလည်တဲ့သူတွေအတွက်ကိုပဲရည်ညွှန်းတာဖြစ်တယ်တခြားနိုင်ငံကိုရောက်နေပြီးသားထိုင်းကိုရောက်နေပြီးသားဒီဟာကိုအဆင်ပြေနေပြီးသားလူတွေအတွက်မရည်ညွှန်းပါဘူးဆိုတော့အဲကြောင့်လို့ကျွန်တော် plainly စကားပြောတာပေါ့နော်ဆိုတော့မြန်မာနိုင်ငံမှာရှိနေတဲ့လူတွေနဲ့ကြိုပြီးစဉ်းစားဖို့လိုတယ်ဆိုတဲ့ကိစ္စပေါ့နော်ဘယ်တချို့ရောက်သွားတဲ့အထက်မှာလည်းအဆက်အသွယ်ကောင်းတဲ့လူတွေရှိတယ်။အဲစကားပြောကောင်းတဲ့လူတွေရှိတယ်။အင်္ဂလိပ်လိုစကားပြောတာအဆင်ပြေတဲ့လူရှိတယ်။အဖွဲ့အစည်းတွေနဲ့အဆင်ပြေတဲ့လူတွေရှိတယ်။တချို့နာမည်ကြီးတဲ့သူတွေနိုင်ငံရေးသမားတွေကထောက်ခံပေးကြတော့ပို့ပြီးတော့မြန်ဆန်သွားတာတွေရှိတယ်။ကိုကိုတိုင်းကဘာမှမဟုတ်ဘူး။ဆိုတော့ဘာမှမဟုတ်ဘူးဆိုတာအဖွဲ့အစည်းတခုတချို့နဲ့ဆက်သွယ်ထားနိုင်ဖို့လည်းမရှိဘူး။ဆိုတော့လူပေါ့ပေါ့ရောက်ရှိတဲ့လူတွေနဲ့မတိဘူးဆိုလို့ရှိရင်တော့တော်တော်စဉ်းစားတင်ပါတယ်။ဘာလို့လဲဆိုကိုရောက်လို့ရှိရင်မျက်စိတငယ်နားတငယ်နဲ့ဘသူဆက်သွယ်ရမှာမတိဘူး။ဘယ်လိုစကားသွားပြောမှမတိဘူးဆိုတာမျိုးအဲ့လိုလူတွေအများကြီးရှိပါဘို့ရောက်နေကြတယ်ဘို့ရောက်နေဆိုတိုင်းနိုင်ငံတော့မှာအများကြီးရှိတယ်ပေါ့တချို့ဆိုကိုဝင်းဆောင်တဲ့မိခင်တွေရှိတယ်အခုတိမတော်ရသေးဘူးစောင့်နေကြတာကြာပြီပဲတချို့ဆိုကလေးငယ်ငယ်လေးတွေနဲ့အဲတိုင်းမှာတောင်းတင်နေတဲ့လူတွေအများကြီးပေါ့နော်ဆိုတော့အဲ့လူတွေနဲ့မြန်မာနိုင်ငံနဲ့လူတွေနဲ့ရှင်ရင်ဘလို့ရှင်နေလဲဆိုဟိုကလူတွေကတော့ okay အနည်းဆုံးတော့ဟိုကောင်းပြပြတော့အိတ်ကြတာပေါ့ဒါပေမဲ့မြန်မာနိုင်ငံထဲမှာရှိနေသူတွေရှင်တော့မြန်မာနိုင်ငံမှာကျွန်တော်တို့ဟိုမိဘရှိမယ်သူဟိုမိသားစုရှိမယ်အဲဆွေမျိုးတွေရှိမယ်ပေါ့နော်ဆိုတော့စကားပြောဖို့ပါညာအဆင်ပြေတယ်ဟိုရောက်သွားလို့ရှင်ကျွန်တော်တို့ကထိုင်းနိုင်ငံလောက်ရောက်ရင်ကိုကျွန်တော်တို့ကယူအောင်ယူအောင်ကိုဟာနဲ့ကိုအကုန်လုံးဖြည့်ရှင်းရအောင်ဆိုတော့အဲ့ဒါတွေအကုန်လုံးကိုကျွန်တော်တို့ကြိုတွက်ထားပြီးကမှကျွန်တော်တို့ဆက်သွားဖို့ဆိုတာမျိုးဟိုစဉ်းစားတင်တယ်ပေါ့နော်တော့ဒါကတော့ကျွန်တော်ဟိုပြုမင်းနေအကြံပြုတာပါတချို့ကကြတော့အင်မတန်လွယ်တယ်ဆိုတဲ့ကိစ္စမျိုးထင်နေတတ်လို့ပါကျွန်တော်ဒါကိုနောက်ဆုံး own option တွေနဲ့ထားပြီးတော့စဉ်းစားတင်တာပေါ့နော်လုံးဝမဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးကြကမှသာလေကျွန်တော်တို့နောက်တနေရာကိုထွက်ဖို့ဆိုတဲ့အားမျိုးဟိုစီစဉ်တင်တာပေါ့တချို့ကြတော့ဘယ်လိုစဉ်းစားလာဆိုတော့စီစဉ်လုပ်ထားတာပဲဒီစီရင်ကိုကျွန်တော်တို့အဖွဲ့အစည်းတစ်ခုခုပေးလိုက်လို့ရှိရင်အဲ့ဒီအဖွဲ့ကကူညီနိုင်မှာလို့ထင်တာပေါ့နော်ပြီးတော့ရှေ့မှာလူတွေအများကြီးတန်းစီနေပါပြီရှေ့မှာလူထောင်ချီတန်းစီနေပေါ့အဲ့ဒီနောက်မှာကိုကတန်းစီရမှာဖြစ်တဲ့အတွက်ဆိုပါစို့ဟိုပြီးခဲ့တဲ့နှစ်ကတန်းစီထားတဲ့လူတော်အခုချိန်ထိအဆင်မပြေသေးဘူးဆိုလို့ရှိရင်ကိုကအခုချိန်မှာစပြီးတန်းစီရမှာဆိုလို့ရှိရင်တွေးကြည့်စီချင်တယ်ပေါ့နော်ဘယ်အချိန်တော့ရောက်မှာလဲဆိုတော့ဟိုဒီဟာကိုဟိုနည်းနည်းမျှော်လင့်ချက်ထားတယ်တွေးအများကြီးတွေးထားတယ်ဆိုလို့ရှိရင်တော့နည်းနည်းလေးရှော့ပြီးတော့တွေးစီချင်တယ်ကိုရဲ့ရှေ့ရည်အတွက်ပေါ့နော်ကိုရဲ့ရှေ့ရည်အတွက်ဟိုအရန်ကြီးလွယ်ကူတဲ့ကိစ္စမျိုးတော့ဟုတ်နော်ဆိုတော့ဆက်ပြီးတော့ကျွန်တော်ဟိုမေးစရာတွေရှိနေကျွန်တော် Telegram မှာလည်းတောက်လျှောက်ဝင်မေးလို့ရတယ်ကျွန်တော် Facebook မှာလည်းတောက်လျှောက်ဝင်မေးလို့ရတယ်ပြောပြပါဗျာအဓိကကတော့ဟိုအရန်ကြီးမျောလင့်ချက်ကိုဟိုတင်မထားစီရင်ပေါ့နော်ဆိုတော့ဘာလို့လဲဆိုတော့ဟိုတော်တော်ခက်ခဲပါတယ်ဒီခကြီးကလည်းရှည်လည်းရှည်တယ်ပေါ့နော်ဆိုတော့နည်းနည်းလေးလည်းကြက်ကြက်ခံထားစီရင်ပေါ့နော်CDM တွေရောတခြားမိတ်ဆွေတွေရောစာပတ်သူတွေရောအဆင်ပြေကြပါစေဗျာကြိုးစားကြပါဗျာ